နယ်ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပါထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူဆောင်တို့ပြန် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဒီမှာပါခင်ဗျ။ UA America ကဏ္ဍနေပြည်ညာဘက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ပုံမှန်ထုတ်လွှင့်နေကြစနေညတည်းဒီလိုက်အစီအစဉ်နေရာမှာကိုဗစ်ကာယရောဂါအကန့်အသတ်အခြေအနေတွေကြောင့်နိုင်ငံရေးစနေကအစီအစဉ်နဲ့အစထိုးတင်ဆက်နေပါတယ်။ဒီတစ်ပတ်မှာတော့လာမယ့်ယူကောက်ပွဲအတွက်မကြခင်ကထုတ်ပြန်ခဲ့တဲ့အာရယမျိုးသားဒီမိုကရေစီဖွဲ့ချုပ်ကူးစက်လောင်းရှင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါတယ်။မြမရည်လီလာသူဒေါက်တာရည်မျိုးသိန်းနဲ့ဒင်းစာဆရာကုတီဟာသွေးရုံနဲ့ပင်တိုင်ဆွေးနွေးထားပါတယ်။ဟုတ်ကဲ့ပါ။အခုဒီမကြခင်ကပဲအာရယ NLD ပါတီကထုတ်ပြန်တဲ့ယူကောက်ပွဲအတွက်ကူးစက်လောင်းရှင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလီလာသူတွေရောအလေးပေးဆောင်ကြည့်တာခံခဲ့ရပါတယ်။ဆိုလိုတာက NLD ရဲ့ကုလေအပြောင်းလဲပုံမှာဘာတွေထူလာမလဲ၊ပြည်ဝတွေကလည်းဘယ်သူပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်။အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးကြပါတယ်။ဒီစီးရင်ထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျ။ဟ
ိုကျွန်တော်မြင်တော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒီစစ်တော်ကုစရေလောင်းစီးရင်မှာဒီလူဟောင်း80ရာခိုင်နှုန်းတော့ပြန်ပါတဲ့အပေါ်မှာတော့စိတ်ပြီးတော့စိတ်တိုင်းမကြပါဘူး။ဘာဖြစ်လို့လဲဆိုတော့အလုံးရဲ့ငါးနှစ်လွတ်တော်ပဒံအတွင်းမှာနော်လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့အဲစိတ်တိုင်းမချရစီရတယ်အားမလို့အားမရဖြစ်စီရတယ်အတော်လေးကိုအဲချားလဲချားခဲ့ရတယ်တိလဲတိခဲ့ရတယ်နော်တွေ့လဲမြင်ခဲ့ရတာတွေလည်းရှိတယ်အဲ့ဒီအခါကျတော့ပထမမျောလင်းတာကတော့အနည်းဆုံးတော့ဟလာ90ရာခိုင်နှုန်းတော့ကတော့လူစစ်တွေပါလာလို့မယ်လို့မျောလင်းနေပါတယ်ဒါတို့တော့လေလူဟောင်းက80ရာခိုင်နှုန်းတော့ဖြစ်ပြီးတော့လူစစ်က20ရာခိုင်နှုန်းတော့ပဲအဲဖြစ်တယ်ဆိုတာကိုသိရတဲ့အချိန်မှာတော့ဒါဟိုစိတ်ပြည့်စရာတခုလို့ကျွန်တော်အနေနဲ့တော့မြင်မိပါတယ
်တကယ်လားရွေးချယ်ရတာလူတစ်ထောင်ကျော်ရွေးချယ်ရတဲ့ခါကျတော့ energy မှာငကိုရှိပြီးသား resource နဲ့အချိန်နေလက်ကဘလို့ဖြစ်တယ်လို့လဲကိုရိုင်မျိုးသိရင်အမြင်ကဘလို့ဖြစ်စေချင်လို့လဲ
အဲကျွန်တော်ကတော့ဟလာဟိုအများအချို့ချို့တော့သူတွေကဝေဖန်ကြတာရှိတယ်ဗျာအဲ energy မှာလူရှိဦးလားပေါ့အစိုးရဖွဲ့တဲ့နေရာမှာလဲအလားဟိုပါတီပြပလူတွေခေါ်ပြီးတော့ဖွဲ့စည်းရတာအဲကျွန်တော်မြင်တော့ NLD ပါတီတွင်းမှာနော်တကယ်လုံးရင်ကန်ရရှိတဲ့လုံးနိုင်ကြိုင်နိုင်ရှိတဲ့ပုံပုံတွေအများကြီးရှိတယ်လို့ကျွန်တော်နားလဲပါတယ်အဲဒါပေမဲ့အဲ့ဒီကိုယ်စားလှယ်လုံးတွေရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာစနစ်တကျပေါ့လေနော်ဟိုအချက်အလက်ကောက်ယူပြီးတော့သုတေသနလုပ်ပြီးတော့နော်ဟိုရွေးချယ်တာမျိုးလုံးနိုင်တဲ့အပိုင်းမှာအားလဲတယ်လို့ကျွန်တော်ကမြင်ပါတယ်အဲအခုတချိန်ဟလာဟိုကိုယ်စားလှယ်လုံးရွေးချယ်တဲ့နေရာမှာလေကျွန်တော်သွားပြီးသတိထားမိတာကဘာလဲဆိုတော့ဟိုဒီတစ်ချိန်မှာကတော့တိုင်းဒေသကြီးနဲ့ပြည်နယ်ပါတီအလုံးစုံဆောင်အဖွဲ့တွေရဲ့ဆုံးချက်ကအဲတိုက်ပြီးတော့အရင်ပါတဲ့အနေအထားမျိုးသွားတွေ့ရပါတယ်အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အလုံးစုံဆောင်အဖွဲ့တွေချက်ဟလာအောက်ခြေနဲ့ဘယ်လောက်ထိကြီးတွေ့ပြီးတော့အောက်ခြေရဲ့အခြေအနေတွေဘယ်လောက်ထိကျန်းချုံပြီးတော့စဉ်းစားဆုံးဖြတ်နိုင်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့အကုန်စလေလုံးရွေးချယ်မှုရဲ့ရလတ်ထွက်လာတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့မရှိရွေးချယ်လိုက်တဲ့အကုန်စလေလုံးတွေထဲမှာအရင်ချင်းရှိတဲ့သူတွေလုံရင်ကန်ရင်ရှိတဲ့သူတွေလည်းအများကြီးပါပါတယ်သို့တော်လည်းပဲတော့တကယ်တမ်းအစ်စ်လဲဖို့တင်းနေဟလာကိုယ်စလေလုံးတွေလည်းပြန်ပါလာတာကိုတွေ့ရပါတယ်အဲ့ဒါကတော့နောက်ဓာတ်နှစ်အတွက်ကိုအားမဖြစ်စေဘူးလို့ကျွန်တော်အဲ့လိုသုံးသပ်တာပါ
โอเคကိုရမျိုးတိတ်ကတော့ဒီစင်းနဲ့ပတ်သက်လို့အားမရဘူးပေါ့နော်ခရင်းနဲ့ဆရာကူပီယာသူရဲ့အမြင်လည်းသိချင်ပါလားခင်ဗျ
အဲဆိုတော့ကိုဟိုရမျိုးတိတ်ပြောသလိုပါပဲကျွန်တော်တို့ကအစရေကလေဒီစင်းနေမထွက်လာခင်တည်းကသုံးသက်တယ်ဟိုကျွန်တော်တို့ကဒီစင်းနေကဟလာအရန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကနှစ်လယ်လောက်ထဲကပေါ့နော်ပြောနေကြတယ်စိတ်ပြက်တယ်ဒီတစ်ခေါက်ဆိုလို့ရှိရင်တော့မဲမပေးဘူးလို့ပြောနေတဲ့အတန်တွေကကျွန်တော်တို့ကကြားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီကြေးရုပ်ောက်ပွဲဖြစ်ပြီဆိုလို့ရှိလို့ရှိလို့ရှိတော့ဟလာလူတွေမဲပေးခြင်းအောင်ဟလာဒီထွက်လာမဲ့ line net ဒီအေးပါတယ် line net ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတဖန်ပြန်ပေးခြင်းနဲ့စိတ်ထစ်အောင်ဟလာဒီ line net ကိုပြင်ဆင်လာဖို့လိုတယ် line net နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ကြက်မှုပေါ့နော်ဒါ delivery ဒေတာတွေအသီးသီးတွေမှာ ့သူတို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်နော်ဒီကျွန်တော်တို့ဒီ LED ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟာလာကျွန်တော်တို့ဒီအစ်စ်ပေါ့နော်တချို့ကြောင်းတဲ့ကြောင်းထိုက်တဲ့နေရာတွေမှာတော်တော်များများလေးကြောင်းပြီးတော့ဟိုပြုတ်ပြုတ်ပြည့်နေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်ကိုနားထောင်နေဟာလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပျော်လင်းချက်နဲ့အနည်းသက်ဆုံးဖြစ်နိုင်တဲ့လူတွေကိုဟာဒီစားပွေပြီးတော့ကျွန်တော်တို့ဒီချိန်မှာပြန်ဖို့ကြိုးစားလာတယ်ဆိုတော့အတွေ့ကိုဆောင်ဖို့လိုတာပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲဒီပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီရွေးကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်ဒီဆောက်ရေးတော့လည်းအရေးပါတယ်ဗျ။ဘာလို့လဲဆိုတော့ energy မဲနိုင်တာမနိုင်တာတပိုင်းဒါက energy အာသာပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတဲ့ကိစ္စကြက်တနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမယ်လို့စိတ်ဝင်စားအောင်ဆိုလို့ကိစ္စတွေတော့အရေးကြီးတယ် issue တစ်ခုပဲ။
ဒေါက်တာစစ်ချီကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်တစ္ဆာဆောင်တည်တဲ့လူတွေ့ကြုံရှိရသူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။သူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ကုသရာသူပါများထောက်ပြခြင်းပါလေ
။သူရဲ့အဲဒီနေရာကျွန်တော်တို့ဒီ video message ပေါ့နော်ကျွန်တော်တို့ဒီအသစ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ယူကောက်ပေါ်တဲ့ရွေးချယ်လိုက်တဲ့ကျွန်တော်ကိုယ်စလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့တော့အဲ့ကျမှဟိုသွားပြောတဲ့အချက်တစ်ချက်ပါတယ်ဆိုတော့အဲ့အချက်ကတော့ကျွန်တော်ထင်တယ်အဲသွားသွားတဲ့လူတွေကိုကြီးညွှန်းချင်တယ်တတ်တတ်လို့ပဲကျွန်တော်ထင်ပါတယ်ဆိုတော့လည်းပဲအဲသူတွေမှကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်တွေအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balance အောက်သွားမယ်ပေါ့နော်သွေးတစ်ဆိုတာမလောင်းအောင်ဘုတ်လောင်းရမယ်ဆိုတော့အရန်များသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ energy ရဲ့သွားတဲ့ပုံစံပေါ့နော်ပုံတံနဲ့လုံးပုံလုံးကြီးအတွေ့အခေါ်ကျွန်တော်ဒီနိုင်ငံရေးချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုရဆိုတဲ့အကြောင်းပြချက်ကိုအဓိကပေးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းအရကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲဒီကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ကြီးညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတာကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်ဒီကျွန်တော်တို့လူသက်တွေတိတ်များသွားတဲ့ခါကျရင် balance ကအရင်ပေါက်သွားမယ်ပေါ့နော်ကျွန်တော်တို့ဒီရှိပြီးသားလူတွေအတွေ့အကြုံလည်းရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ရှိရင်ဒီလူတွေကပို့ပြီးဥဆောင်သွားမယ်သွေးသစ်ကတော့နည်းနည်းပဲလောင်းမယ်ပေါ့ဆိုတော့အရန်များသွားရင်ပြန်ပြင်နေရမယ်ပေါ့ဒါပြောချင်တာနေသွားမယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒါလူလူအပေါ်မှာတော့ကျွန်တော်တို့ကဟိုအားအားကြီးနဲ့အားရပွဲဖြစ်လောက်တဲ့အဖြေတော့မဟုတ်ဘူးလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့
ခုကကျွန်တော်တို့သိပြောထားတဲ့အထင်မှာလူသစ်ပေါင်မှုနေတယ်လို့ဒါပေမဲ့ကျွန်တော်တို့သတိထားမိရဲ့အထင်မှာချို့လူသစ်တွေပါလာတယ်ပါလာတဲ့အထင်မှာအရင်ပျော်စုဝင်ကြီးပညာတတ်တွေဥမာဒေါက်တာဝင်းမြတ်ကြီးလိုပုဂ္ဂိုလ်မျိုးတွေပါလာတယ်နောက်တစ်ခုကအရင်88မှာလှုပ်ရှားခဲ့တဲ့ကျောင်းသားခေါင်းတွေတော်များလဲတချို့လည်းပြန်ထက်လာတာတွေ့ရပါတယ်ခင်ဗျာတချို့နေရာတွေမှာအဲ့တော့အခုလူသစ်ရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းဘယ်လိုယူဆပါလဲခင်ဗျာ
ကျွန်တော်ကတော့ဟိုလူသစ်တွေရွေးချယ်တဲ့အထက်မှာပေါ့လေကျွန်တော်ကြည့်မိတော့တဲ့မှာတချို့လုံရည်ကိုင်ရရှိတဲ့လုံနိုင်ကိုင်နိုင်ဖြစ်တဲ့ပုံကူတွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တဲ့နောက်အခုအချိန်မှာစည်ရင်းနဲ့မှမပါတော့တဲ့သူတွေထဲမှာလည်းတကယ်လုံရည်ကိုင်ရရှိတဲ့လူတွေလုံနိုင်ကိုင်နိုင်ရှိတဲ့လူတွေနောက်ပြီးတော့ပြည်သူလူထုဈာမှာလည်းဟလာတကယ်ရေတန်းစားတဲ့ပုံကူမျိုးတွေကျန်နေတာမျိုးလည်းတွေ့ရပါတယ်။အဲနောက်တစ်ချက်ကကျွန်တော်တို့အလေးထားတဲ့နာကဟိုဘလို့ပဲအတွေ့အကြုံရှိတဲ့ပုံကိုဖြစ်ပါစေနော်။ဟိုဘလို့ပဲအရင်ချင်းနဲ့မြင်မာတဲ့ပုံကိုဖြစ်ပါစေနော်။ဘလို့ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေ။အဲဒီပုံကိုတွေဟာနော်လွတ်တော်တွေမှာနော်လုံးခွင့်ကန်ခွင့်နော်လုံးပိုင်ခွင့်ခင်းရင်းရောင်းရောင်းနဲ့ကြေကြေပြန့်ပြန့်မရဘူးဆိုရင်သူတို့ရဲ့အတွေ့အကြုံကြီးနော်သူတို့ရဲ့ကျွေးခြင်းမှုတွေသူတို့ရဲ့ပညာတွေကိုနော်ဒီလွတ်တော်တွေမှာထောက်ပြီးတော့သုံးနိုင်မှာမဟုတ်ပါဘူး။အဲဆိုလိုချင်တဲ့သဘောကလုံငယ်တဲ့ငါးလေးလွတ်တော်သက်တမ်းကိုကြည့်လိုက်မယ်ဆိုရင်ဘဝချုပ်ကန်မှုကအရင်ကိုမြင်မှာပါလေ။အဲ့ဒီအတွက်ကြောင့်လည်းဟာလာကျွန်တော်တို့ပြည်တော်စုလွတ်တော်မှာရောတိုင်းပြည်တိုင်းနဲ့ပြည်နယ်လွတ်တော်အားလုံးကဝီးပြီးမှာရောဟာအစိုးရကိုထိန်းချုပ်နိုင်မှုအပိုင်းမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးဖြစ်ခဲ့တာပါ။အဲ့တော့2023နောက်ပိုင်းကျွတ်တော်ဒီမှာအဲ့ဒီအချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့နော်နာမည်ကျွတ်တော်ထက်တန်းမှာတက်ဆိုင်ရာအစိုးရတွေကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်တဲ့နော်ကျွတ်တော်တွေဖြစ်လာဖို့ကိုအရှိရှိသိနေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာလဲကျွန်တော်ကိုးကားလုပ်ရှင်တဲ့စကားကအထောဆန်းစုကြည်ကိုယ်တိုင်နော်အတိုက်ခံနိုင်ငံရေးခေါင်းဆောင်ဘုရားမှာပြောခဲ့တဲ့နော် Freedom from fear မစိုးရွင်မှာကင်းလို့ဖို့ကျွန်တော်တို့ဟာအဲ့တော့ကိုယ်တော်လည်းဖြစ်ဖြစ်အစိုးရဖုံးဝင်မဲ့ဖြစ်ဖြစ်အရှိုးကြီးရဲ့အောက်ကနေကင်းလို့ပြီးတော့နော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုအလုံးလုံးနိုင်ဖို့ င်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဒီနေရာမှာအရင်တော့ကလည်းပြောခဲ့ကြတယ်အရင်တော့ကလည်းဒီရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ရဲ့မျက်နှာနဲ့ NLD ပါတီကိုပေးခဲ့ကြတယ်အခုလာမယ့်ရွေးကောက်ပွဲမှာလည်းသူနီလကောင်ဖြစ်မယ်လို့ယူဆကြပါတယ်အဲ့တော့အဲ့ဒီနေရာမှာပြောကြရတာကဒါကပါတီကနေခန့်ထားရယ်ပါတီကနေပြီးတော့ရွေးချယ်တဲ့ကြောင့်လို့ပါတီမျက်နှာကိုကြည့်ရမယ်ဆိုတဲ့ယူဆတွေရှိပါတယ်ခုနပြောလို့ပေါ့လွှတ်တော်ထဲမှာတင်တာဖြစ်ဖြစ်ပါတီရဲ့ထိန်းချုပ်မှုကိုခံရမယ်ဆိုတဲ့ယူဆမျိုးရှိပါတယ်ဒါနဲ့ပတ်သက်လို့တကယ်လို့ဘယ်လိုမြင်ပါလဲ
ခုနပြောရင်ပါတီရဲ့မူဝါဒလည်းစေလုပ်ငန်းစေဟာနော်โอ้ชื่อเล่นนี่ชื่อเล่นว่าบาเลยเอ่อตนเราตีซ้อมนี่ล่ะฮะเดโมแครซีเฟเดอรัลพี่ต้องขึ้นมาแล้วพี่ก็ตนเราตั้วนี่ในแลนซินฮะโบชกไก่หมู่นี่โชชะพี่แล้วเนาะลุ่ยแล้วพี่เตียมญาตะเนี่ยเนาะแดดตุยอยู่ชื่อเนี่ยฮะลูกบองเตียกกูตีซ้อมนี่ล่ะขึ้นมาไอ้เนาะไอ้เฉยกันโบก็นี่พี่แล้วเนาะโหซ้วยๆเนี่ยตินปะเนี่ยเนาะอัจฉะดิโกดาปาร์ตี้เนี่ยหมู่มาราเนี่ยตนเราเนี่ยอาชีพเนาะအခုလည်းမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။အဲဒီမှာခုနပြောတဲ့ပါတီခေါင်းဆောင်တွေရဲ့နော်နောက်သတ္တဝါပိုင်းခေါင်းဆောင်တွေရဲ့အစိုးရပိုင်းဥဆောင်သူတွေရဲ့နော်စိုးရိမ်မှုတွေနဲ့နောက်တရင်ချက်လက်ပိုင်းအားနည်းမှုတွေပေါ်မှာအခြေခံပြီးတော့မိုးလားအပ်တဲ့နော်ဘိုးချုပ်ကန်မှုတွေအတင်းကျပ်မှုတွေရှိခဲ့တာလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။ပြည်တော်စုသတ္တဝါမှာရောတိုင်းဒေသကြီးရဲ့ပြည်နယ်သတ္တဝါတွေမှာရောတက်ဆိုင်ရာအစိုးရတွေကိုနော်ပြည်သူလူထုမျက်နှာကိုရှင်းချုပ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်ရားတွေဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
။ဒီကနေ့စွတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကတိတ်ကြီးလုံးတယ်။တိတ်ကြီးလုံးတဲ့အကြောင်းလို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီကနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နှုတ်ထွက်ခါတွေထုတ်ပစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်။အဲ့တော့ဒီလာမဲ့တက်တမ်းမှာဒီကိုယ်စားလှယ်ကကဲအလားလာနဲ့ပတ်သက်လို့ပါတီရဲ့ထိချုပ်မှုဆက်ခံနိုင်လားကိုပြာသွေးရဲ့အမြင်ဘယ်လိုရှိလဲ
အောင်ကျွန်တော်ကတော့အဲ့ဒါစိတ်ပူတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီနိုင်ငံရေးရအမတမအာပညာသားပါပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခေတ်ပြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေကိုလုံနေတော့မှတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီရင်ကျေးမှုပေါ့လောလောဆယ်ပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာကျန်တဲ့ဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်လေးခေါင်းဆောင်ငယ်တွေကနေပြီးတော့စံပြအစီအစဉ်လေးလုပ်ပြရပါလေ။ထောက်ခံသူတွေရဲ့ဒီတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအစီအစဉ်တောင်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကဘယ်တော့မှနားမထောင်ဘူး။အဲဒီတစ်ဖက်ကဒုရက်ဆော့ကွဲလက်ခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီလိုစီသဘောတရားနဲ့တခါတစ်ဖက်ကဒါမှန်နေမလားဆိုတော့အမျိုးနဲ့ကျွန်တော်တို့ဓာတ်ကောင်းပြီးတာအတိပတ်ပြုပြီးတာအဲ့ဒါလေးအရန်အားနဲ့အားနဲ့ပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြည့်မှုတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရွေးဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရဒုသက်ဆော့ကွဲလွဲလွဲလို့ဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တူရာတွေစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတွားနိုင်ဘဲနဲ့အပြည့်မှုတွေပါပဲရွေးဝဲနေတာဟာကျွန်တော်ဥတော်ခဲ့သူတွေကိုထိုက်ကလည်းဒီကာချာကိုကျွန်တော်ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမချောင်းပြဘူးမစီအောင်ဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်ရွေးချယ်လိုက်တဲ့ဒီ NLD ပါတီကပုံကူတွေကဒီလိုမျိုးရွှေ့ဆောက်လုပ်နိုင်မှာမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်တရားရှိတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့၅နှစ်မှာသူတို့မလုပ်နိုင်ခဲ့ဘူး။အဲ့တော့အရင်ဖြစ်အားကြီးတယ်။သူတို့ကိုယ်ကမီဒီယာတွေကိုမပြောရတာရှိတယ်။တခါတည်းကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောလိုက်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှမသိလို့မပြောတဲ့ issue တွေပါပေါ့နော်။အဲ့တော့လောလောလည်းပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပေါ့ဗျာ။ဆိုတော့ဒါကတစ်ပိုင်းပေါ့။နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလဲဆိုတော့အရင်တော့ဟာအားနဲ့ဒီမှာခြေပေါ်ခဲ့တယ်ကျွန်တော်တို့ဒီ energy ကိုယ်စလဲတောင်းနေရှိတယ်။အဲ့ကိုယ်စလဲတော်တော်များများဒီဘက်မှာပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်ရွံ့စိတ်ကောင်းတယ်ဘာဖြစ်လို့ဆိုတော့ဒီလိုလူတွေကကျွန်တော်တို့ media တွေမှာပြောတယ်သူတို့ဝေဖန်တင်တာတွေဟာလာကိုပါတီချင်းချင်းပဲဟိုဒီအစိုးရကိုကိုပါတီကဟိုဥတော်နေတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရလုံးဆောင်နေတာတွေ check and balance ထုတ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုကိုယ်တိုင်ကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေတွေ့ရတဲ့ခါကျတဲ့ခါကျတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီမိုကရေစီစနစ်နဲ့ညီတဲ့နိုင်ငံရေးသမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လည်းဒီလိုမျိုးပါတာကျတော့မဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့ပြဘူးဆိုတော့ကျွန်တော်တို့အဟအတားပေါ့နော်စိုးရိမ်စိတ်တွေကိုလည်းတစ်ဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေနဲ့ကဘာကိုပြီးပေါင်းထုတ်ပြနေလဲဆိုတော့အခုလာမယ်သို့တော်ကိုယ်စားလှယ်ပြဘိုင်းကောင်းကြောက်ဖြစ်ပေါ့ဗျာမပါတီကတ်နာကိုလည်းချိန်အောင်ကြည့်ပြီးတော့မတော်ရဲမဆိုရဲပေါ့နော်လူလူတို့အရေးကြီးတဲ့ကိစ္စတွေမှာအရန်နောက်နေနေမလားတိုင်းတော့နေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်ဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးခုကျွန်တော်သတိထားမိသော်ဆိုရင်တော့အနည်းဆုံး2ယောက်တွေ့ပါတယ်ခင်ဗျအဲ့တော့ မွတ်စလင်မပါရဘူးဆိုတဲ့သူပြောမယ်ဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
အာကျွန်တော်အမြင်ပြောရရင်တော့ဒီအပြောင်းလဲဟိုတော့တာစုနေတယ်လို့ကျွန်တော်ထင်ပါဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်ဒီလောက်လေကျွန်တော်နားလဲဆိုတော့ဘာလို့လဲဆိုတော့ NLD မှာကကျွန်တော်တို့ဒီပါသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပါဝင်စုံစပြီးတော့ကျွန်တော်2008အခြေခံဥပဒေလက်ခံပြီးတော့1990ရွေးကောက်ပွဲရလဒ်ကိုဆော့ဆော့ပြီးတော့ကျွန်တော်တို့ဒီဖြတ်တော်လေးကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးရေးအထူးရုံးနေဖြစ်ပြီးတော့ကျွန်တော်တို့အစိုးရကိုပြင်ထန်ခဲ့တာပေါ့နော်အဲဒီဟာလေအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မကြည့်လူတို့ကမရွေးချယ်အောင်ကျွန်တော်ထင်တယ်ဘူဟာချပြီးတော့လုပ်ခဲ့တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရေဆိုင်ခုခံရဲ့ချိန်မှာ2015နိုင်မှုအတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးဆင်းလာခဲ့ရပုံရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကုလတော်ကိုယ်စားလှယ်မရွေးချယ်ဘဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ပုံရတယ်ဆိုတော့ကျွန်တော်တို့၅နှစ်အတွင်းမှာမဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာအာ ICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရလက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီး PR တွေတခြားဝင်လာတဲ့ခါကျတော့ကြီးလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွဲကြက်တွေပုံပြီးပြင်းထန်လာတာပေါ့နော်ရခိုင်ပြည်မှာရခိုင်ပြည်တွေအတွင်းမှာဖြစ်တဲ့ကိစ္စတခုတည်းကိုပဲဗကြီးညှော့တော့ပဲနဲ့ကျွန်တော်တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးတွေဘာသာရေးရခွဲကြတယ်ဆိုတော့အဲ့ဒါဆွဆွဲမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကတော်တော်လေးမှာသူကမွတ်စလင်တယောက်မှရွေးချယ်မလာတော့ကိုနေကထောက်ဆရာကြီးလိုဖြစ်နေတာပေါ့နော်ဘောနော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့တစ်ယောက်လုတ်ခဲ့တယ်တစ်ယောက်ကလည်းလူကြီးတောင်နဲ့လူငယ်တောင်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ရှိရင်အဆင်လာရှိခဲ့တယ် NLD ကအများကြီးလုတ်ခဲ့တယ်ကျွန်တော်ကိုကျိုးဆိုပြီးအသက်ပါဆိုပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုတော့တောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီတယောက်ရဲ့ရွေးချယ်မှုကတစ်ယောက်သေးပင်ဖြစ်နေကစားပေါ့နော်မွတ်စလင်လူတို့မွတ်စလင်ကျွန်တော်တို့ဒီဘွားပြွားနေဆိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာရှင်းနေသွားတော့ကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့မှာဒါကျွန်တော်တို့စိတ်တိုင်းမကြတာတွေတော်တော်လေးပါလာတော့လည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မစင်မဲဆန္ဒရှင်တွေကပရမဘိုင်းမှာကျွန်တော်တို့ဒီ NLD ကိုထောက်ဆောင်နေတဲ့အလကားပါပဲကွာလို့ကျွန်တော်တို့တွေးနေတဲ့တန်လေးကအများကြီးကြားရတယ်သို့တော်ဒီဟာကတော့ဒီတော်တော်လေးဒီထိရောက်မှုပေါ့နော်အကျိုးသက်ရောက်မှုရှိခဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတိုင်းသားကိစ္စပါပြောမယ်ဆိုရင်ဟိုတနေ့ကဒေါက်တာဇော်မြင့်မောင်ပြောသွားတဲ့အချိန်မှာလည်းပါပါတယ်အဲသူအနေနဲ့ပြည်နယ်မှာရွေးချယ်ခံတဲ့လူတွေကိုဘယ်ဟာမချပြပါဘူးအဲ့ဒီမှာရှိတဲ့တိုင်းသားတွေပဲပြန်ပြီးတော့ရွေးမယ်ဆိုတော့ကသူ့ပါတီတွေကတိုင်းသားတွေနဲ့ရွေးချယ်ခံတယ်လို့ဆိုလိုပါတယ် NLD ကိုနိုင်ကလည်းတောက်လျှောက်ပြောနေတာသူတို့ဟာဗမာလူမျိုးတစ်ခုတည်းကိုကူစားထူးတဲ့ပါတီမဟုတ်ဘူးပြည်အောင်စုပါတီဖြစ်တယ်ဒါကြောင့်တိုင်းသားအစုံပါတယ်ဒါကြောင့်မလို့တိုင်းသားတွေသူ့ဘက်ကနေဝင်ရွေးတာဆိုပြီးတော့ပြောပါတယ်အဲ့တော့အခုအနေထားကတိုင်းသားနေမြေတွေမှာ NLD အနေနဲ့တော်တော်လေးရှင်ပြန်ရမယ့်အနေထားကျွန်တော်တို့ခံမှန်းပါတယ်ခင်ဗျအဲ့တော့NLD ဘက်ကတိုင်းသားကုစလေတွေရွေးချယ်မှုသူတို့ညှိနှိုင်းမှုနဲ့ပတ်သက်လို့ကုစရာတွေအပြင်သိချင်ပါတယ်
တိုင်းသားနိုင်ငံကြီးကတော့ရေတော့အထိခက်ချင်းရှင်းပဲဗျာဘာလို့တိုင်းသားပါတီအားကောင်းတဲ့ဒေသတွေမှာတိုင်းသားပါတီက60ရာနိုင်ငံရဲ့ NLD မနိုင်ဘူး NLD ကအားကောင်းတဲ့ဒီနေရာတွေမှာ NLD ကတောက်လျှောက်နိုင်ခဲ့တယ်ရခိုင်ပါလဲထိုလိုဒီကောင်ပဲဒီထားမိရင်တော့တွေ့ပါလိမ့်မယ်တိုးတုံလည်းပဲပြီးခဲ့တဲ့ဂျာပြည့်ရွေးကောက်ပွဲတွေမှာတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတော့အဓိကအပြောင်းလဲကတော့ကျွန်တော်အမြင်ပြောရင်တိုင်းသားတွေအများစုကကျွန်တော်တို့ဒီဟိုသူတို့အဓိကတော့ဗျာဗမာဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာရာရှင်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကလည်းလွတ်ချင်တယ်သို့တော်လည်းပဲသူတိုင်းသားကောင်းဆောင်တွေတိုင်းသားပါတီတွေကအဲ့ဒီဗမာစစ်အစိုးရကိုရှင်နိုင်တော့တဲ့အခြေအနေမရှိဘူးဆိုတော့ဗမာကောင်းဆောင်ဖြစ်တဲ့ဒီကျွန်တော်တို့ဒီဘက်ကဗမာပါတီလို့ရသွားဖြင့်ပြောကြောဆိုနေကြတယ် NLD ပါတီကအားကောင်းတယ်ဆိုတော့ဘလိုပဲဖြစ်ဖြစ်သူတို့အတွေ့အထိမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာရာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အကြုံကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းတယ်ဆိုတာဒီသဘောပဲဒါပေမဲ့လည်းပြီးခဲ့တဲ့9နှစ်အတွင်းမှာကျတော့ပြန်ကြည့်တဲ့အခါကျသူတို့ရွေးချယ်ပေးခဲ့တယ်အလား NLD ပါတီလည်းအာဏာရတယ်သူတို့တိုင်းသားတွေအတွက်ကျတော့ NLD ကတကယ်တမ်းအာဏာရသွားတဲ့အချိန်မှာဘလောက်တိုင်းသားစီတုတ်ပေးနိုင်လဲဆိုတော့ကြည့်လိုက်တော့သူတို့လမ်းမဆက်တယ်တော့အားကောင်းလာတယ်သို့တော့တခြားဟလားဟိုသူတို့မျှော်လင့်တော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့အခါကျသူတို့ဘာလို့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့သူတို့တိုင်းသားပါတီတွေအတွက်ဟိုအခြေအနေတိတ်မလှခဲ့တဲ့အဲ့ဒီဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေကအားတခုဖြစ်သွားတယ်။ NLD ကိုပြန်ပြီးတော့ကျွန်တော်တို့2020မှာဟလာပြန်အသာစီးယူဖို့တော့ဒီဟာလေးကကျွန်တော်တို့အဟလေးဖြစ်သွားတယ်ခွာ။ဆိုတော့သူတို့လည်းဝိုင်းပြီးတော့အားထုတ်ကြတယ်။တိုင်းသားဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေပဲမဲပေးဖို့သူတို့လည်းကြိုးစားတယ်။အဲ့တော့ NLD အတွက်ကတော့အပြတ်တည်းတော့ဖြစ်သွားတာအမှန်ပဲ။ NLD ကိုကိုးစားပြုတဲ့တိုင်းသားတွေအနေနဲ့က PRNG တွေ။သူတို့အနေနဲ့ကကျွန်တော်တို့ဒီ NLD အစိုးရရဲ့လုံလောက်တဲ့ပံ့ပိုးမှုပေါ့နော်။ငါတို့ NLD ရလို့ပြောဖို့အတွက်ကိုသူတို့မှအသိအားမကောင်းဘူး။ဟိုဓမ္မဆက်သွယ်ရေးနေတော့တော်တော်လေးတော့ကောင်းတယ်သို့တော်လည်းပဲဒေသတွေမှာရှိတဲ့ကျွန်တော်နိုင်ငံကြီးစီးပွားရေးပေါ့နော်ငင်းငင်းကြီးနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းသားဒေသတွေမှာဆိုတော့တိတိကျကျမလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီ NLD ကိုကိုစားပြုတဲ့တိုင်းရင်းသားတွေအနေနဲ့လည်းမျက်နှာပန်းသိမ့်မလှဘူးဆိုတော့ခုလာမဲ့ကျွန်တော်တို့ရွေးကောက်ပွဲမှာ NLD က
ဟလာဘွေဘွေရွေးမတိုင်းသားတွေအနေနဲ့တော်တော်လေးကိုယုံကန်ပါလိမ့်မယ်ပြီးခဲ့တဲ့2015မှာတော့ကအဲ့ဒီဘက်ကဒီအရင်တုန်းကသူတို့မဟာမိတ်ဖြစ်တယ်စီအပီမှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ပိုင်းတွေနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်အခုကတော့သူတို့တိကျတော့ပေါ်စီဖြစ်ယူတာမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျာချက်ခိုင်းနေရာအချို့ တက်တက်လို့ကိုရံမျိုးသိမ်းဗာမြပြောပြန်ရှိပါလေ
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်ထောင်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျအဲနောက်ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့မဟာမိတ်ဖွဲ့ဖို့မလိုအပ်ဘူးနော်ဟိုမိတ်ဖက်ပေါ့လေမိတ်ဖက်ပါတီအဖြစ်လဲဒါပြည်ဆောင်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုတွေဟာလည်းပဲဒါနိုင်ငံရေးရအကြည့်မယ်ဆိုရင်ဒါအင်မတန်မှဟိုအားနေတဲ့အရှုပ်မြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီပြည်တော်ပုံတော်လှန်ရေးတစ်ချောင်းမှာဒီတိုင်းသားပါတီတွေဟာနော် NLD ပါတီနဲ့တကယ်ကိုဟလာဟိုကြောချင်းတက်ပြီးတော့ရက်တင်ခဲ့တာကိုအထင်ရှားတွေ့ရပါတယ်။အဲ့တော့ဒီလိုအချိန်နေကြတော့မှာဒီလိုစကားပြောတဲ့အခါကျတော့အာဒါတိုင်းသားခေါင်းဆောင်တွေတက်ကြတယ်ဒါအာနာမရခင်ကတမျိုးပြောတယ်အာနာရပြီးတော့တမျိုးပြောတယ်ဆိုတော့အမြင်မျိုးနဲ့ဖြစ်ဖြစ်လာတာဟာတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလေးအတွက်ကိုတော့အမျိုးသားပြန်လည်တည်မြဲရေးအတွက်ကိုယုံကြည်မှုတည်ဆောက်ရေးအတွက်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပါတော့အနောက်ရှက်ဟန်သာဖြစ်လောက်တဲ့အထူးကိုတိုက်ရောက်မှုရှိနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ချက်ကကျွန်တော်ဒီမှာတော့ NLD ပါတီပုံနဲ့ဒါမဲ့2020ရွေးကောက်ပွဲမှာနော်တိုင်းရင်းသားပါတီတွေအခြေဆိုင်တဲ့ပြည်နယ်တွေမှာအရင်ရဖို့ခက်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတချို့ပြည်နယ်တွေမှာဆိုရင်အခက်မသိရင်အရင်ပြုတ်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်။လက်ရှိကိုယ်စားလုံးရွေးချယ်မှုမှာရှိနေဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်ကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ
်။NLD ပါတီက2015ရွေးကောက်ပွဲမှာတော့သူ့ရဲ့အဓိကရှင်ပြိုင်ဘက်ကတော့အဲ့ဒီအချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ပြောရမယ်ဆိုရင်လည်းသူ့ရဲ့ရွေးကောက်ပွဲ slogan ကလည်းပြောင်းလဲချိန်တန်ပြီးသူလုပ်ပါတယ်။ဒါပေမဲ့ဒီက2020ရွေးကောက်ပွဲအတွက်သူပြောလာတဲ့အခါမှာအစိုးရဖွဲ့နိုင်တဲ့ပါတီကိုမဲပေးပါဆိုတဲ့ဟာမျိုးကိုသူတို့ဘက်ကတင်ပြီးတော့ပြောလာပါတယ်ခင်ဗျာအဲကိုရံမျိုးသိန်းပြောသလိုတိုင်းသားဒေသတွေမှာလည်းပို့ပြီးတော့အကျက်ရဲလာတဲ့အခြေအနေရှိပါတယ်အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအတွက်အဓိကရှင်ပြိုင်ဘက်ကဘယ်သူဖြစ်နိုင်မလဲကြံ့ခိုင်ရေးပဲဆက်ဖြစ်နေမလားတိုင်းသားပါတီဖြစ်နိုင်လားတခြားနိုင်ငံရေးပါတီဖြစ်လာနိုင်မှာလား
ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်တိုင်းသားပါတီရဲ့အခြေစိုက်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ NLD ပါတီရဲ့အဓိကရှင်ပြိုင်ဘက်ဟာတိုင်းသားပါတီဖြစ်လာနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာကျွန်တော်တို့ထည့်စင်းစားမယ်ချက်ကနော်ဒီ NLD ပါတီနဲ့တိုင်းသားပါတီတွေရှားမှာအကျိမ့်နဲ့ရှင်ပြိုင်ပြီးတော့အငဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ကုလောလို့ခြုံပြီးတော့အဲတုံးတတ်မယ်ဆိုရင်တော့အဲကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်ငဲပေးတဲ့သူရှားခိုင်းလို့ရောရင်လည်းပဲအဲ့ဒီနဲ့တိုက်ရိုက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတိုက်ရောက်ပြီးတော့နော်မျော်လင့်ထားတဲ့ရလဒ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်နောက်တစ်ခုကပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့ NLD ပါတီကြားအစိမ့်နဲ့ရှင်ပြိုင်ပြီးငဲကွဲမယ်ဆိုရင်လေသူလဲဆုံးကိုလဲဆုံးဆိုတဲ့အခြေအနေမျိုးကိုအခြေဆိုင်ရနိုင်တယ်လို့မြင်ပါတယ်။အဲအနည်းဆုံးဆုံးတာရကကိုကြည့်မယ်ဆိုရင်ဟလာကျွန်တော်တို့ဂျာပြည်ရွေးကောက်ပွဲနှစ်ခုမှာအတချင်းကြီးနဲ့အမျိုးသားလွတ်တော်မဲဆန္ဒရေးမှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နယ်ကျွန်တော်တို့ချောစုံမြို့နယ်ပြည်သူလွတ်တော်မဲဆန္ဒနေမှာလေအဲဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ်
။ဟုတ်ကဲ့တော်ရမျိုးသိချင်းစုပါကျွန်တော်ကိုတီယာသွေးကိုလည်းနောက်ဆုံးခုမေးချင်ပါတယ်ခင်ဗျာ။ပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတို့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတရားသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကုစရီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာကအရင်2015တုန်းကလိုအပြည့်ပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေသွားမလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့နော်လူတို့ရဲ့အနေအထားကနိုင်ငံရေးရေချိန်တော့ပြန်တက်လာတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှုဒီကောက်ပွဲရဲ့သဘောတဘာဝကဗျာကျွန်တော်တို့အရန်အစောကြီးပြောလို့မရတဲ့ဘူးပေါ့နော်က ကတလောပူမူတော့အဖြစ်ပြတယ်လည်းယူကောက်ပွဲပေါ်မှာတက်ရမှုတွေအများကြီးရှိနေရှိပါတယ်ဆိုတော့ကျွန်တော်ဒီမှာလေဟိုဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အများမှနင်းရပါတယ်ဆိုတော့ဟိုလူလူပါလည်းဘယ်လိုခုံးလဲ NLD ပေါ်မှာမချိနဲ့တာတွေရှိတယ်အားမရတာတွေရှိတယ်အဲလိုပြောဟိုပေါ်တော့မဲမသွားမပြေဘူးလို့ပြောတာတွေလည်းအများကြီးကြားတယ်တိုးတော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကဟိုကျွန်တော်တို့ NLD ကိုအားမရတာ NLD ဒီတက်ပိုကောင်းစေချင်တာတပိုင်းတော့တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းတရားရောက်တဲ့အာရရလာမှာကြောက်တာလည်းတပိုင်းရှိတယ်ဆိုတော့ NLD ကဒီဒီနှစ်ခုကိုပေါ့တော့ balance လုပ်ပြီးတော့ကျွန်တော်ယူကောက်ပွဲမှာပြန်ပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့ဘဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတစ်ခုကိုကင်ကွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ် NLD နဲ့ကန်ကောင်းတဲ့အချက်ကအုတ်ချိုရေးပိုင်းစီးပွားရေးပိုင်းအဲ့ဘက်ပါအားနေတော့လည်းပဲဒီပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီ COVID ကိစ္စမှာသူတို့အထိုက်အလောက်လုပ်နိုင်ကြနိုင်တယ်ဟာပဲဒါထူးခြားနေတာပေါ့နော်ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်ဆိုတော့ဒါအစိုးရလက်ဖြစ်မသွားနိုင်ဘူးအဲနောက်တစ်ခုကဒီတိုင်းသားဒေသတွေမှာ challenge ရှိရင်တော့မှကျွန်တော်တို့စိတ်ကောင်းမှုတွေရှိရင်တော့မှကျွန်တော်ထင်တယ်ဟိုမဲလာပေးရမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီဒီဘက်မှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့သတ်မိတယ်အဓိကကတော့မဲပေးတဲ့လူရော့မသွားဘူးအဓိကကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူရော့သွားရင်သူတင်ပူတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူမျိုးဟလာမဲယုံလာအောင်ကျွန်တော်တို့လုပ်နိုင်တယ်ဆိုလို့ရှိလို့ကျွန်တော် NLD အစိုးရဖွဲ့နိုင်နေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာသတင်းစာဆရာကုတီဟာသွေးအမြမရေးလေးတာသူဒေါက်တာရေမျိုးသိန်းကျွန်တော် view ရေးကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်လေးတောင်ဒီမှာပဲကျန်တာကိုပြေးပါခင်ဗျာ